Algeria နိုင်ငံမှာနိုင်ငံသားတွေပါဝင်တဲ့ပြန်ပေးဆွဲခံရမှုကြီးဟာပြန်ပေးဆွဲခံရသူ23ယောက်နဲ့စစ်သွေးကြွ32ယောက်တို့တေဆုံးခဲ့ပြီးအဆုံးသတ်သွားတယ်လို့ Algeria ပြည်ထောင်စုဝန်ကြီးဌာနကပြောလိုက်ပါတယ်ပြန်ပေးသမားတွေကိုကယ်တင်တဲ့စစ်စင်ရေးမှာနိုင်ငံသား108ယောက်နဲ့ Algeria လူမျိုး685ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကစနေနေ့ကပြောကြားခဲ့ပါတယ်ပြန်ပြီးဆွဲခံရသူအမြောက်အများကိုဖမ်းထားတဲ့ Islamic တွေကိုနောက်ဆုံးတိုက်ခိုက်တဲ့အနေနဲ့သူတို့ရှိရာသဲကန္တာရတဲ့ကဓာတ်ငွေစက်ရုံဝင်းတဲ့ကိုစနေနေ့အစောပိုင်းက Algeria အထူးတပ်တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့ Algeria အစိုးရပိုင်း APS သတင်း Agency ကပြောပါတယ်သွေး AP ခေါင်းမာတဲ့အကြမ်းဖက်သမားတွေနဲ့အပေးယူလုပ်ဖို့မဖြစ်နိုင်တဲ့အခြေအနေမှာ Algeria အစိုးရရဲ့ဒီကိစ္စအပေါ်ကင်တွယ်ပုံဟာသင့်တော်တယ်လို့ပြည်သစ်နိုင်ငံကပြောကြားထောက်ခံခဲ့ပါတယ်ဒီပြန်ပေးဆွဲခံရတဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဖိလစ်ဟာမွန်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလီယွန်ပန်နက်တာတို့လန်ဒန်မြို့မှာဆွေးနွေးခဲ့ကြပါတယ်။သေဆုံးမှုတွေအတွက်အကြမ်းဖက်သမားတွေမှာအပြည့်အဝတာဝန်ရှိတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကတော့ပြန်ပေးဆွဲခံရတဲ့အမေရိကန်တွေရဲ့သတင်းခိုင်ခိုင်မာမာမရသေးသေး၍သူ့အနေနဲ့တစုံတရာမှတ်ချက်မပေးလိုဘူးလို့ပြောကြားခဲ့ပါတယ်ရှင်။